မနမ်းမိုးကမနေ့ကဒီတီဘောမျိုးပေါ်ကပေါ့နော်ရန်နာရွှေကူဖုန်းတော်ကြီးကျောင်းတိုက်ကိုရောက်နေတယ်။မန်လယ်ကျွေးရွာကစစ်ဘေးဒုက္ခသည်တွေကိုအမသွားအောင်ကြည့်ရှုခဲ့တယ်ဆိုတော့အမတွေ့မြင်ခဲ့ရတဲ့ဒုက္ခသည်တွေအခြေအနေလေးပြောပြပေးပါဦးအမကြီး
။ဒုက္ခသည်ကအယောက်ပေါင်း300ကျော်တယ်339ယောက်လောက်ရှိမယ်။ပိုပြီးမှဝမ်းနည်းစရာကောင်းလာကဒီတစ်ခါဒုက္ခသည်တွေကကလေးတွေအများများတယ်ကလေးအယောက်စရာဆိုရှိတယ်။ဟိုမွေးကင်းစကလေးတွေလသားကလေးအရွယ်ကနေပြီးတော့စပြီးရှိရ။အဲ့ပြီးရင်အသက်80ကျော်အသက်ကြီးရဟို19ယောက်လောက်ပါတယ်ပြီးရင်အမျိုးသမီးများတယ်သူငယ်ရဲ့အသက်ကြီးရဟိုရပုံများတယ်ဒီတစ်ခါဒီအဖက်ကပြီးရတစ်ခါတော့ငါ तू ကဒီပေါ်ကျူဖျားမှာ तू ကရှောင်ကြတာတို့ကအချိန်နေကောင်းပြီဆိုတော့ရွာလုံးကျွတ်ရွာကိုပြန်ပြန်လိုက်တာဒီတစ်ခါကလည်းတို့အချိန်နေဆိုးွားတယ်အချိန်နေဆိုးွားတော့နောက်တစ်ခါထပ်ပြေးရတယ်ကျောင်းဆရာမတွေကအစပြေးလာရတာလေအဲ့ဒီရွာဆရာမတွေအစပြေးလာရတော့ကျောင်းအတွက်အရင်နစ်နာသွားတယ်ပေါ့ခုမျိုးမှာဆိုသူများရဲ့ပညာသင်ယူနေတဲ့အချိန်မှာကိုတို့ရွာကလေးတွေဆိုရင်ခွေးပြေးဝက်ပြေးပြေးနေရတဲ့အဖြစ်မျိုးပေါ့နော
် RCSS နဲ့ DNL တက်တွေကတိုက်ပွဲဖြစ်ပွားနေတောင်မလို့ဒီဒုက္ခသည်တွေကထွက်ပြေးလာတာလားသူတို့ဘယ်လိုများပြောပြလဲရှင
်မန်လွယ်ချင်းရွာကသူကအိမ်ချေ100ကျော်ရှိရဲ့ညီမအိမ်ချေ100ကျော်သူကလူဦးရေက300နဲ့400ကျားမှရှိရဲ့ဘာလို့သူတို့ရွာလုံးချွတ်ပြေးလာတာပြင်းရတဲ့အကြောင်းရင်းကဒီလိုမျိုးသူကကြားညက်နေတာပေါ့တစ်ဖက်က RCSS တစ်ဖက်က TNLA ပေါ့ဘယ်လိုပြောမလဲ RCSS ကချင်းချောက်တယ်ပေါ့မင်းတို့က TNLA ကိုရိတ်ခါတွေပဲပို့ပေးမယ်ဆိုရင်တက်တယ်ဖြတ်မယ်အဲ့လိုမျိုးချင်းချောက်တယ်သူတို့ကိုလည်းရိတ်ခါပို့ရတယ်နှစ်ဖက်စလုံးကိုရိတ်ခါပို့ရတယ်ရိတ်ခါလည်းမဖြစ်မနေပို့ရတယ်ရိတ်ခါပို့ပြီဆိုလို့ရှိရင် RCSS ကနေပြီးတော့ရွာသူရွာသားကိုဆိုင်နေတာတို့ပေါ့နော်အဲသူတို့ပြောပုံအရပေါ့နော်သူတို့အနေနဲ့ဘလို့မှနေလို့မရတော့အခြေအနေဖြစ်လာတယ်ဆိုတော့နှစ်ဖက်စလုံးကတင်းမာနေတဲ့အနေထားမှာရှိတဲ့အခါကျတော့တို့တို့ကထွက်ပြေးရတော့ပေါ့အခုပိုပြီးဆိုးွားတာကအခုလိုအချိန်ဆိုလို့ရှိရင်ရွာလူတွေဆိုအခုချိန်လှေဆိုင်တာလေလက်ဖက်ခူးတယ်ဒါတို့ဒီယာတီမှာဆိုက်မှဒီယာတီမှာခူးမှတို့ကတစ်နှစ်လုံးစာအတွက်ဖူးလုံးမှာ哦ဒါပေမဲ့အခုလိုအချိန်မှာတကယ်လေဆိုင်တဲ့ယာတီမှာစစ်ပေးရှောင်နေရတယ်နှစ်ချိန်ရှိပြီဆိုတဲ့အခါကျတော့တို့အနေနဲ့တစ်နှစ်လုံးစာအတွက်တော်တော်အခြေအနေမကောင်းဘူးအလားအလာရှိရေပေါ့နော
်ဒီဒုက္ခသည်300ကျော်အတွက်စာဝတ်နေရေးပေါ့နော်ဘာတွေများခက်ခဲရှိနေလဲပဲအမဘယ်လိုများသိခဲ့ရလဲရှင
်ခုကအလူရှင်လည်းမရှိဘူးလေအမတို့မနေ့ရောသွားတယ်ဆိုလို့ရှင်အလူအယောက်ပေါင်း300ကျော်ကိုစားဖို့ကဒီ2000ပဲရှိတော့တယ်ပေါ့နော်တို့အဓိကလိုအပ်နေတာတော့ဟိုကျန်နေဟာဆိုတာထက်စားဖို့တောက်ဖို့ကအရန်ကိုခက်ခဲနေရဒီထမင်း3နှစ်ကိုနှစ်မှန်အောင်စားဖို့အရန်ကိုလိုအပ်နေရပေါ့သူကစေဝါကြတော့တို့ကျမကြီးကလာပြီးမကူတာပေးတာတွေ့ရအမရောမနေ့ရောဆန်68တော့လူတယ်ပြီးရင်အမဒီနေ့ ICRC နဲ့တွားပြီးအကူအညီတောင်းမယ်ပြီးရင်အမကဗာလဲမြန်မာ1 foundation ကိုလည်းအမအကူအညီတောင်းထားတာရှိရဲ့
ဆိုတော့တလက်စားတဲ့အမကြီးအမကမန်တုံမြို့နယ်လွှတ်တော်ကိုယ်စားလှယ်ဆိုတော့ဒီမန်တုံမြို့နယ်တဝိုက်မှာလဲပေါ့နော် RCSS နဲ့ TNNN တက်တရတိုက်ပွဲဖြစ်ပွားနေစေပဲဖြစ်တယ်ပေါ့နော်ဆိုတော့အခါကျတော့အဲ့ဒီအမမဲဆန္ဒနယ်တွေကဒုက္ခသည်တွေအခြေအနေရောအမဘယ်လိုများသိထားလဲ
ခုဆိုလို့ရှိရင်ရွာတွေ့ရရှိရဲ့အဲ့ဒီရွာနာမည်ကိုအမမိနေပြီအဲ့ဒီရွာမှာကလုံးဝသွားလို့မရဘူးအမတို့ကအဲ့ဒီရွာကတော်တော်ဒုက္ခရောက်နေတယ်သွားလို့မရတဲ့အကြောင်းရင်းကအဲ့ဒီ RCSS ကဖြတ်ခွင့်မပြုတာလို့ပါရှိရလေပလောင်ဆိုလို့ရှိရင်သူကဖြတ်တန်းသွားလာခွင့်မပြုဘူးရှမ်းမရပါလေရှင်ရတယ်ပမာရတယ်သူတို့အတိတ်ကလူမျိုးရေးပြဿနာမဖြစ်ဖြစ်အောင်ဖန်တီးတာပေါ့ဆိုတဲ့အခါကျတော့အမတို့မှာဘလို့မှလက်လန်းမမီနိုင်ဘူးအဲ့ဒီရွာလူတွေကဘလို့ဖြစ်နေလဲဆိုတဲ့အခါကျတော့အခုကသူတို့မှာကလုံးဝတော့အရွက်တွေကိုပြုတ်စားရတာတို့ပြောင်းမှုဂျမ်းပြုတ်စားရတဲ့အဖြစ်ကိုအဲ့လိုမျိုးဖြစ်နေတာအချိန်နဲ့အလောက်ထိကိုစိုးွားနေတယ်အဲ့ဒီစစ်ပေးတွေကိုအမတို့တော့ကြည့်လို့မရဘူး CRC တော့တွားလို့မရတဲ့အချိန်တွေထိအောင်တို့ကစိုးဝါနေတယ်ပေါ့နော်အမတို့မန်တုံမြို့နယ်မှာ
ဆိုတော့အခုဒီအမလွတ်တော်နားနေတဲ့အချိန်မှာအမမဲဆန္ဒနဲ့မန်တုံမြို့နယ်တွေကိုတွားလာဖို့ကြတော့ဘယ်လိုအခက်အခဲတွေရှိနေလဲ
အခုချိန်ပြီးတော့ချောချောမွေ့မွေ့ပဲရင်တမမပေါ့ညီမရယ်ပြီးရင်ကိုကခောက်တုံခောက်ပြန်တွားနေတဲ့အခါကျတော့ကိုအတွက်ကစိတ်ဖြစ်မလားအဲ့လိုရှင်တမမနဲ့တွားနေရတော့ပေါ့
အခုလိုဖြစ်ကြပြီးရကျေးဇူးများကြီးတင်ပါတယ်နော်အမ
ဟုတ်ကဲ့ပါ